Welcome to the Voice of America in Burmese.
Mingla nene khin ma shin. VOA American tan ye 2022 khu ni December 2 ye cha da pade nene khin a season go American ti thong su Washington DC ga ni dai yai thon lin ni ba bi shin. ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုစောမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူ့မှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုတွေတွေ့ရှိတဲ့သတင်းကျွန်တော်ကမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တဲ့တဲ့ရင်စတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မှာတော့ကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေပါတယ်။အဲ့ဒီအခြေအနေကိုတင်ပြတဲ့အခါမှာတော့
ဒါမှမဟုတ်လည်းအခုနှကောင်းတိုးတဲ့အချိန်မှာဟိုပေါ်စစ်ထွက်တယ်ပေါ့နော်။ကိုရလူနာအခြေအနေကကောင်းတယ်။ခြေုံပေါ်မှာထားတယ်ကျွန်တော်တို့က
ဒါကတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောသားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်တခါချင်းပြည်နယ်တီးတိမ်မှုကြောင့်မြေအပ်ကွဲပြီးအိမ်တွေရွှေ့ပြောင်းရတဲ့အခြေအနေစကိုင်းမကွေးဘက်ကတိုက်ပွဲတွေနဲ့မဟာဗျူဟာအခြေအနေစတာတွေကိုလည်းကြားရမှာပါနောက်ပိုင်းမှာတော့ဦးကျော်စန်းသားရဲ့မြမရေးတုံသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပ
ါ American ပြည်သူမှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုကို California ပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ
် The individual was a traveler who returned from South Africa on November the 22nd
ကူးစက်ခံရသူကနိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကပြန်လာသူဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာကူးစက်မှုကိုအတည်ပြုခဲ့ပါတယ်လို့ American သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်တိုနီဖောက်ဂျီကဗိုလ်ထုနှင့်အင်ဗီဒိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယောဂကူးစက်ခံရတဲ့သူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်ကြောင်းနဲ့တည်ထန်ခွာထားပြီးစမ်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ် Omicron ပိုးသက်ကူးစက်မှုတွေကိုထိန်းချုပ်ဖို့ American ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်စမ်းသပ်စစ်ဆေးမှုတွေတုံ့ပြန်မှုအမေရိကန်ဆွေးကပြင်ဆင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲယောဂပိုးသစ်ကူးစက်မှုအတည်ပြုခဲ့တာပါအမေရိကန်သတင်းတွေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကာကွယ်ဆေးထိုးစီဖြစ်စီမထိုးစီဖြစ်စီကိုဗစ်ယောဂပိုးရှိမရှိခီးမထွက်ခွင်တရက်လိုမှာစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းဖော်ပြနေပါတယ်ခီးသွားတွေအနေနဲ့အမေရိကန်ကိုရောက်လာပြီးသတင်းတစ်ပတ်ကြာကိုပါတာတည်ထောင်ခွဲနေထိုင်မှုနဲ့၃ရက်ကနေ၅ရက်အတွင်းနောက်ထပ်စစ်ဆေးမှုခံယူဖို့စီကံသိထုတ်ပြန်သင့်မသင့်ဆိုတာကိုလည်းတာဝန်ရှိသူတွေဆွေးနွေးနေတယ်လို့ဆိုပါတယ်ဆွေးနွေးနေဆဲဖြစ်တဲ့စီကံသိမှာပြည်ပကနေအမေရိကန်ကိုပြန်လာတဲ့ခီးသွားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်ဒီစီစဉ်သစ်ကိုတော့သမ္မတဂျိုးဘိုင်ဒန်ကြာသာပြီးနေမှာကြီးညာမယ်လို့လည်းခန့်မှန်းနေကြပါတယ
်ကိုဗစ်ပိုးမျိုးကွက်တဲ့ Omicron ရဲ့ထိန်းချောင်းမှုအန္တရာယ်ကြီးထွားလာနေတာကိုတုံ့ပြန်ဆောင်ရွက်ဖို့လူတိုင်းကိုကိုဗစ်ကာကွယ်ဆေးမထိုးမနေရအစီအစဉ်အပါအဝင်အများပြည်သူအတွက်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့ဥရောပသမ္မတခေါင်းဆောင်တွေကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကိုဗစ်မျိုးကွက်တဲ့ပတ်သက်ပြီးအနှဲငယ်ပဲတည်ထားပေမဲ့တေချာတည်ထားတဲ့အချက်ကတော့စိုးရင်စရာကောင်းတယ်ဆိုတဲ့အချက်ပါပဲလို့ဥရောပသမ္မတရဲ့ဥက္ကဋ္ဌအာဆူလာဘွန်ဒါလီယွန်ကပြောဆိုပါတယ်ဒီဘို့အကြောင်းကိုတေချာတည်ဖို့သိပ္ပံပညာရှင်တွေကနောက်ရက်သက်တစ်ပတ်နှစ်ပတ်သုံးပတ်ကြာလေ့လာရအောင်မှဖြစ်ပြီးဒီကြားထဲမှာအကောင်းဆုံးကိုမျှော်လင့်ပြီးအဆိုးဆုံးအတွက်ပြင်ဆင်ထားရမယ်လို့သူကပြောဆိုပါတယ်အခုချိန်မှာလူတွေကိုကိုဗစ်ကာကွယ်ဆေးတွေပို့ထိုးပေးရမှာဖြစ်ပြီးထိုးပြီးသားလူတွေကိုလည်းအားဖြင့်နောက်ထပ်ဆေးတစ်လုံးထိုးပေးဖို့အချိန်ဖြစ်တယ်လို့ဩစလာလီယွန်ကပြောဆိုပါတယ် EU အဖွဲ့ဝင်ဥရောပလူဦးရေ3ပုံ2ပုံလူသန်းပေါင်း150လောက်ဟာကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့လည်းသူကပြောပါတယ် EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ Omicron ပိုးကူးစက်မှုတွေ့ရှိရတယ်ဆိုရင်နေ့စဉ်စောင့်ကြည့်ပြီးခီးသွားလာမှုကတ္တပိတ်ပင်တာတွေအပြင်အခြားလိုအပ်တဲ့ထိန်းချုပ်မှုတွေကိုချက်ချင်းလှုံ့ဆော်ကြဖို့ကိုလည်းဥရောပသမဂ္ဂခေါင်းဆောင်တွေကတိုက်တွန်းထားပါတယ်
။အနာဂတ်ကမ္ဘာကြီးမှာကာယောဂါတားဆီးထိန်းချုပ်ရေးအတွက်နှစ်နဲ့ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တည်းရဲ့ရေးဆွဲရေးလုပ်ငန်းစဉ်တစ်ရပ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပို့ထုတ်နေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစီဝဲကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။Omicron COVID ပိုးသစ်ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအတူတကွာကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ The World Together အစီအစဉ်ကို ဒရွေးချိုကစတင်လိုက်တာဖြစ်ပါတယ်ဒရွေးချိုကြီးကတေဒရိုစ်အဒနောဂေဘရီယေဆုစ်ကတော့အစီအစဉ်ပေါ်ချီးကျူးစကားပြောကြားလိုက်ပြီး2005ခုနှစ်ကရေးဆွဲထားတဲ့ဒရွေးချိုရဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာလှုပ်ထုံးလုပ်နည်းတွေမှာအားနည်းချက်တွေရှိနေတာကိုကိုဗစ်ကာယောဂါနဲ့ကြုံရချိန်မှာတွေ့မြင်ရတယ်လို့လည်းပြောဆိုခဲ့တာပါသဘောတူညီချက်အသစ်မှာတော့ဗိုင်းရပ်စ်ပိုးသစ်တွေရဲ့မျိုးရိုးဗီဇဆိုင်ရာသုတေသနလေးလာတွေ့ရှိချက်တွေပါဝင်တရင်းအချက်လက်တွေဖလှယ်ရေးကာဝယ်ဆင်းတဲ့ကုသဆေးတွေဖြန့်ဖြူးနိုင်ရေးကိစ္စတွေလည်းပါဝင်ပါတယ်သဘောတူညီချက်မူချမ်းရေးဆွဲနေပြီးဆွေးနွေးညှိနှိုင်းဖို့ဗိုလ်ထုနေ့ကသဘောတူခဲ့တဲ့လုပ်ငန်းစဉ်ကိုတော့2024ခုနှစ်မေလလောက်ကျမှအဆုံးသတ်နိုင်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
ရုရှားနိုင်ငံဟာယူကရိန်းကိုစီးရဲအောင်ဝင်ရောက်တိုက်ခိုက်ဖို့စီစဉ်နေပုံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထုနေ့မှာပြောဆိုလိုက်ပါတယ်ရုရှားအစိုးရအနေနဲ့အခုလိုရန်လိုတဲ့အပြုအမူတွေကိုဆက်လက်လှုပ်ဆောင်နေမယ်ဆိုရင်နောက်ဆက်တွဲစူးကျူးတွေကိုခံစားရလိမ့်မယ်လို့လည်းသတိပေးပြောကြားလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းကိုမတည်ငြိမ်အောင်နိုင်ငံအတွင်းပိုင်းကနေဆောင်ရွက်တဲ့အစီအစဉ်တွေအပါအဝင်စီးရဲအရာလည်းဝင်ရောက်တိုက်ခတ်ဖို့စီစဉ်နေကြောင်းအထောက်အထားတွေတွေ့ရှိရတဲ့အတွက်လွန်စာမှစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလာတီဖာနိုင်ငံမျိုးတော်ရီကာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စီးပွားရေးအရပြင်းထန်တဲ့အရေးယူမှုတွေအပါအဝင်ပြက်ပြက်သားသားတုံ့ပြန်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။ကြာသာပတေးနေ့မှာတော့နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဟာရုရှားနိုင်ငံသားရေးဝန်ကြီးနဲ့ရောယူကရိန်းနိုင်ငံသားရေးဝန်ကြီးတို့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရကအတည်ပြုထားပါတယ်။
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စီးစစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ့်ပြေနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုစလဲနေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုစလဲနေရာတွေကိုအဖွဲ့ဝင်ကိုဦးပါဝင်တဲ့ကော်မတီမှာဆွေးနွေးရမှာလက်တလုံးအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာပါ
The committee has decided to defer its decision of the credentials in these two situations.
ဒီနိုင်ငံအတွက်ကုစားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်လို့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေရင်တမ်းမတ်ကြီးအန်နာကရင်အန်နာစတောင်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကသတင်းတောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာဆေးရနာတိမ့်တဲ့လူရွက်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာအမြဲမြန်မာအမြင့်တဲ့တန်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆရာနာမည်ကနိုင်ငံတော်သစ္စာပေါက်အဖြစ်ဆွဆွဲထားပြီးရာထူးကဖေရှားရောက်ကြီးညာထားတယ်လို့သူနေရာမှာဆရာရှိတူနဲ့အစားထိုးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတန်မတ်ကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနေအောင် Credentials Committee ဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲတန်တမန်တန်ဝင်းကိုကူကပ်ပြီး writer တင်းကဖော်ပြခဲ့တာပါ။ Committee ဥက္ကဋ္ဌဆွေရင်တန်မတ်ကြီးကတော့လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းထုတ်ရဲ့မိကုံးကိုတော့ဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။ Credentials Committee မှာတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှ Video Honor ပိုင်ဆိုင်တဲ့ American တရုတ်ရုရှားတို့ပြင်ဘာဟာမာ၊ဘူတန်၊ချီလီ၊နမီးဘီးယား၊ဆီယာလီယွန်နဲ့ဆွီဒင်နိုင်ငံတို့လည်းပါဝင်ပြီးကုလသမဂ္ဂကိုယ်စားလှယ်နေရာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုအထွေထွေညီလာခံထံမှဒီနေ့မကုန်ခင်တင်ပြကြရမှာဖြစ်ပါတယ
်။မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဆောင်ရွက်ရမှာပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေမပါဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဗိုလ်ထုနေ့မှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးတိုင်းရင်းသားလူမျိုးစုအရေးနဲ့ဘာသာရေးဆိုင်ရာကွဲလွဲမှုတွေကိုမြန်မာပြည်သူတွေကသာဖြေရှင်းသင့်ပြီးပြည်ပကနေဝင်ရောက်ချေလက်တာမျိုးမရှိဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံသားတန်တမာတွေကိုလက်ခံတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါ။နိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာရေးပေါ်မှာအခြေခံပြီးမြန်မာပြည်သူတွေကပဲဖြေရှင်းသင့်တယ်လို့ပြောဆိုပါတယ်။ရုရှားနဲ့မြန်မာရဲ့ဆက်ဆံရေးကအစဉ်အလာအရင်းနှီးချစ်ကြည်တဲ့ဆက်ဆံရေးဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အရသာတွေအပေါ်မှာစစ်စင်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆွတ်ခွာထွက်ပြေးနေရသူတွေသိမ်းနဲ့ချီရှိလာနေတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်ခင်ဗျာ။
တရုတ်ကွန်မြူနစ်ပါတီအစိုးရရရှိသူရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရတယ်လို့ဆွဆွထားတဲ့တရုတ်တင်းနစ်အားကစားမဲ့ပန်ရွှေကိစ္စနဲ့ဆက်နွယ်ပြီးဟောင်ကောင်ပါဝင်တရုတ်နိုင်ငံမှာကျင်းပမဲ့ပြန်ပွဲတွေကိုချက်ချင်းဆန်းကန်လိုက်တဲ့အကြောင်းကမ္ဘာမျိုးသမီးတင်းနစ်အသင်း WTA ကဗုဒ္ဓနေ့မှာကြေညာပါတယ်။တရုတ်တင်းနစ်အားကစားမဲ့ကိုလွတ်လွတ်လပ်လပ်ဆက်သွယ်ပြောဆိုခွင့်မပေးဘဲလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဆွဆွချက်နဲ့ပတ်သက်လို့လည်းပြင်ဆင်ပြောဆိုအောင်ဖိအားပေးတဲ့လက္ခဏာတွေတွေ့နေရတဲ့အခြေအနေမျိုးမှာအားကစားသမားတွေတရုတ်နိုင်ငံကပြန်ပွဲဝင်မှုမသင့်တော်ဘူးလို့ယူဆတဲ့အကြောင်းလဲ WTA အဖွဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့စတီဗ်ဆမ်မွန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလက်ရှိအခြေအနေတွေအရတရုတ်နိုင်ငံမှာ၈နှစ်2022ခုနှစ်ထဲအားကစားပွဲတွေကျင်းပတဲ့အခါအားကစားသမားတွေဝန်ထမ်းတွေအန်ဒီယဖြစ်မှာကိုအထူးစိုးရိမ်နေကြောင်းလဲပြောဆိုထားပါတယ်ရူတင်းနစ်အားကစားမဲ့ဟာဒူးဝင်းကြီးချိုဟောင်းဂျန်ကောင်းလီရဲ့လိမ်မဲဆိုင်ရာအနေချင်းခံရတဲ့အကြောင်းတရုတ်လူမှုကွန်ရက်မှာဆွဆွဲပြောဆိုခဲ့တဲ့နိုဝင်ဘာလ၂ရက်နေ့နောက်ပိုင်းမှာလူမြင်ကွင်းကပျောက်ကွယ်နေတာဖြစ်ပါတယ်
ဗီဇာပြောင်းကိုဗစ်ရောဂါပိုးအိုမီကရွန်နိုင်ငံတကာမှာကူးစက်ပြန့်ပွားမှုရှိလာနေတဲ့အတွက်ထိုင်းနိုင်ငံမှာလည်းနိုင်ငံသားတွေကိုကျန်းမာရေးအရပြန်လည်တင်းချက်စွာစစ်ဆေးဖို့အပါအဝင်နေဆက်တွေကိုလုံခြုံရေးတိုးမြှင့်ကြမှတ်ဖို့ညွှန်ကြားထားကြောင်းထိုင်းဝန်ကြီးချုပ်ပရာချွတ်ချွန်အိုချာကနိုဝင်ဘာလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတော့ပါတယ်အိန္ဒိယနိုင်ငံတွေကနေဗီဇာပြောင်းကိုဗစ်ရောဂါပိုးဝင်ရောက်မလာနိုင်အောင်လုံခြုံရေးတင်းကျပ်စွာချထားဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကညွှန်ကြားထားပါတယ်။အခုလိုချိန်မှာပဲအိုမီကရွန်မျိုးကွဲသစ်စတင်တွေ့ရှိရာအာဖရိကတိုက်နိုင်ငံကနေဝင်ရောက်လာသူ250ကျော်ရှိနေတဲ့အတွက်ထိုင်းအစိုးရအနေနဲ့အပူတပြင်းလိုက်လံရှာနေဖွေနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ယောဂထိန်းချုပ်ရေးစီမင်းစည်းကမ်းတွေကိုတင်းတင်းကျပ်ကျပ်လိုက်နာဖို့နိုင်ငံတွင်းတရားမဝင်ခိုးဝင်လာသူတွေပေါ်ဖမ်းဆီးဖို့ပြက်ကွက်သူတွေကိုအရေးယူမယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတိပေးထားပါတယ်။
ကိုအောင်လေးဦးနဲ့ကိုစောမိုးကြပါရှင်။ကြာသာပတိနေ့နဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့သခိုင်းမကွေးဘက်မှာစီရေးမဟာဗျူဟာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ရခိုင်ပြည်နယ်မှာကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်မှာပြီးခဲ့တဲ့နိုဝင်ဘာလကတည်းကကိုဗစ်ကူးစက်မှုတွေမရှိသလောက်နည်းပါးလာရာကနေအင်္ဂါနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တချို့မှာကိုဗစ်ရောဂါပိုးကူးစက်ခံထားရတာစစ်ဆေးတွေ့ရှိရပါတယ်။ဒါအပြင်မနေ့ကဆိုရင်လည်းလေယာဉ်နဲ့ခီးသွားမဲ့သူ9ဦးမှာကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်မျိုးကွဲအိုမိုက်ခရွန်ကြောင့်ကမ္ဘာတဝန်းမှာစိုးရိမ်မှုတိုးလာချိန်မှာပဲရခိုင်ပြည်နယ်တွင်းမှာကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ကိုဗစ်စီးကံတွေလိုက်နာကြဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလကစပြီးကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါလာနေပါတယ်။ဒါပေမဲ့လည်းစစ်တွေနဲ့ဘင်္ဂလားဒေ့ရှ်ကိုကုန်ကူးနေတဲ့ကုန်သည်တွေကိုမနေ့ကစစ်ဆေးတဲ့အခါမှာတော့ကိုဦးမှာကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။မနေ့ကကိုဗစ်ပိုးတွေ့ရှိတဲ့ကုန်သည်9ဦးဟာကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်။နေဆက်ကုန်သည်ကလူတွေကွာရန်တင်းထားတဲ့လူတွေတဲကကျွန်တော်တို့20ကျော်ယူလိုက်တယ်20ကျော်မှာ9ယောက်လောက်တွေ့တယ်ပေါ့နော်။အဲ့တော့ဒီ9ယောက်ကတော့ဟိုကျွန်တော်ကနေဆက်ကုန်သည်လောက်တယ်ဆိုရင်သူကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တဲ့အတွက်နှစ်ကြိမ်ထိုးပြီးမှဟိုစင်မတက်ရတာဖြစ်တဲ့အတွက်စီတူစီဒီကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တယ်။ဒါပေမဲ့လည်းအခုနှာခေါင်းတိုးတဲ့အချိန်မှာဟိုပေါ့စစ်ထွက်တယ်ပေါ့နော်။ကိုရလူနာအချိန်တွေကကောင်းတယ်။ခေုံပေါ်မှာထားတယ်ကျွန်တော်တို့က
ဒါအပြင်ရခိုင်ပြည်နယ်အတွင်းကလေရင်နဲ့ခီးသွွာလာမဲ့သူတွေကိုကိုဗစ်စစ်ဆေးတဲ့အခါမှာလည်းနှစ်ရက်အတွင်း9ဦးအထိတွေ့ရှိခဲ့တာဖြစ်တယ်လို့လည်းရခိုင်ကိုဗစ်စောင့်ကြည့်အဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေလျော့နေလာတာကြောင့်ကိုဗစ်စီးကမ်းတွေကိုလည်းဖြေလျှော့ထားသလိုစားတောက်ဆန်တွေနဲ့အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူတရာတဲ့ပုံမစုရဆိုပြီးအစိုးရကထုတ်ပြန်ထားပေမဲ့တချို့မြို့နယ်တွေမှာလူထောင်နဲ့ခြည်တဲ့ပွဲလန်းသဘင်တွေဂီတဖျော်ဖြေပွဲတွေကျင်းပနေကြပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေပြန်ရှိလာတဲ့ဆိုပေမဲ့လည်းပြည်သူတွေအနေနဲ့ကိုဗစ်စီးကမ်းလိုက်နာမှုအားနည်းနေတယ်လို့လည်းရခိုင်ကိုဗစ် -19 စောင့်ကြည့်အဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့ကိုဇော်လိုင်ထွန်းကပြောပါတယ
်။လုံးလုံးစီကတော့တွေ့တယ်မတွေ့ဘူးကိုစီးကမ်းကတော့အင်္ဂါနေ့ဆိုင်နေပို့ပြီးတော့ပေါ်ရောတော့ကုန်နေတယ်တွေ့နေရတော့ပေါ့ဟုတ်ကဲ့ဟောဆိုရင်မို့လို့တစဉ်ဝင်တရားတော့နည်းနည်းမြင့်တက်လာတာတော့တွေ့ရပါတယ်ဒါပေမဲ့စီကန်လိုက်တာမျိုးကတော့နည်းနည်းအာနေသေးတယ်လို့တော့မြင်မိပါတယ်ခင်ဗျာ
လက်ရှိနိုင်ငံတကာမှာ Omicron လို့ခေါ်တဲ့ COVID Visa မျိုးကွဲသစ်တွေကူးစက်မှုကြုံတွေ့နေရသလိုအဲ့ဒီလိုမျိုးကွဲသစ်တွေဟာအာရှဒေသမှာဆိုရင်ဟောင်ကောင်အထိကူးစက်မှုတွေရှိလာနေပါတယ်။ဒါကြောင့်လဲပြည်သူတွေအနေနဲ့ COVID စီးကန်းတွေကိုလိုက်နာကြဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
ကျွန်တော်တို့ကမျိုးပြောင်းနေပဲဖြစ်ဖြစ်မပြောင်းမလဲဖြစ်ဖြစ်ကျွန်တော်တို့ဘိတ်ပတ်ဝန်းကျင်မှာ COVID ရောဂါဆိုရှိနေတယ်နော်ကဘာကရောကအနေနဲ့မပြောင်းနိုင်သေးဘူးအခုအချိန်မှာနောက်ထပ်ဟိုအမျိုးသက်တစ်ခုပေါ်လာတယ်ဆိုတော့ပို့ပြီးတော့ဟိုကျွန်တော်တို့ကဒီကိုဗစ်စီမစ်စကနေကိုပို့ပြီးတော့လိုင်းနာတင်တာပေါ့နော်အဲ့တော့ဟိုဘာလဲဖြစ်ဖြစ်လူစုလူဝေးမလုပ်ဖို့မတ်စကဖို့လက်စေးဖို့ဒါတွေကတော့အခြေခံကြတဲ့ဟာတွေပါပေါ့နော်လူတယောက်မှာလည်းလူမှုပတ်ဝန်းဟိုလူမှုဘဝရှိသေးရောသောတော့ဘူးတော့အပြင်ထွက်ရမယ်စီးပွားရှာဖို့တော့အပြင်ထွက်ရမယ်အဲ့တော့ကိုဗစ်စီးကန်းနဲ့အညီကိုကိုကိုမကူးကြအောင်နေလို့ပဲယူကြ
တယ်မြန်မာနိုင်ငံတဝန်းကိုဗစ်ရောဂါကာကွယ်ဆေးထိုးနှံမှုတွေကိုတော့ကြဲကြဲပြန့်ပြန့်လုပ်နေတာမှာအချိန်ပြည့်ထိုးထားပြီးသူ12တန်းနီးပါးရှိပြီးတချိန်ထိုးထားပြီးသူ5တန်းနီးပါးရှိတယ်လို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်လက်ရှိဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်နဲ့ပတ်သက်လို့အတိအကျသိရအောင်သိပ္ပံပညာရှင်တွေစူးစမ်းနေကြချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အာဖစ်ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ်။လက်ရှိအသစ်ထပ်မံတွေ့ရှိတဲ့ကိုဗစ်ဗီဇာမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ခွင့်တင်းကျပ်မှုတွေနိုင်ငံခြားသားတွေပြည်ဝင်ခွင့်ပိတ်ပင်တာတွေစတင်လှုပ်ဆောင်နေကြပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံရခြားကလာတဲ့ခီးသည်တင်လေယာဉ်တွေဝင်ရောက်မှုကန့်သတ်ထားချက်ကိုဒီဇင်ဘာ31ရက်အထိရပ်ထတိုးထားပါတယ်ခင်ဗျာ
။ကုဆောင်ဝေးလိုက်ပါရှင်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းရာကနေခုခံတိုက်ခိုက်မှုတွေဟာနိုင်ငံအနှံ့ဆက်ပြီးဖြစ်လာတာကနေအနောက်မြောက်ဘက်ပိုင်းမှာပိုးပြီးများလာနေပါတယ်။စကိုင်းမကွေးဘက်မှာဆေးဟမဟာဗျူဟာအရာထူးခြားချက်တွေနဲ့ပတ်သက်လို့ MIPS မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးနဲ့အမည်မဖော်လိုတဲ့ဒေသခံပညာရှင်တဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင်
။ဟုတ်ကဲ့မြန်မာတနိုင်ငံလုံးမှာနောက်ဆုံးတိုက်ပွဲထူးခြားမှုအခြေအနေကိုမေးရမှာဒေါက်တာမင်းစောဦးက
တောင်ပိုင်းမှာကဒီ KNU နယ်မြေမှာကတော့ပြီးခဲ့တဲ့လတွေထက်စာလို့ရှိရင်တော့တိုက်ပွဲတွေထိတွေ့မှုတွေကပိုနှဲသွားတော့အထူးသဖြင့်စက်တင်ဘာအောက်တိုဘာလောက်ကထက်စာလို့ရှိရင်နိုဝင်ဘာထဲမှာထိတွေ့မှုပိုနှဲသွားတယ်ပေါ့နော်အဲ့ဒီပုံစံကဟိုဘက်ကချင်ဘက်မှာလည်းသွားတယ်လို့ကျေးရထိတွေ့မှုကတော့နော်ဒီအမ်ဘွရှုတာပါညာတော့ရှိပြီမဲ့အရင်တော့ကတော့ထိတွေ့မှုများတာမျိုးတာလို့ရှိရတယ်နည်းအချိန်နည်းသွားတယ်ဧပြီလပိုင်းမေလပိုင်းလောက်တက်စာလို့ရှိရင်တော့တိုက်ပွဲပြင်းထန်မှုတွေရောနည်းနည်းလျော့သွားတယ်အဲအထူးသဖြင့်အခုရှိမယ်ဆိုလို့ရှိရင်ပေါ့နော်ဒီ KIA ရဲ့တမဟာရှစ်လို့ပြောတဲ့နေရာပေါ့အဲ့ဒီနေရာမှာသူတို့ဒီနောက်ဖက်ကဘက်ကလည်းဘယ်တိုင်ရင်ကနေဝင်ပါတယ်ဆိုပြီးပီဒီတွေသင်တန်းပေးတယ်ဆိုပြီးတော့ဘုံကျဲတာရှိတယ်။အဲနောက်ပြီးရန်ကုန်တဲမှာပြစ်တာခတ်တဲ့ကိစ္စတွေကလည်းလွန်ခဲ့တဲ့အပတ်လောက်ကစပြီးတော့ညှော့သွားတယ်။လုံးဝကြီးပျောက်သွားတော့မဟုတ်ဘူးတချို့နေရာတွေမှာတော့ရှိနေသေးတယ်ပေါ့နော်။အခုလောလောဆယ်မှာပေါ့နော်အဓိကဖြစ်နေတာကတော့ဒီပဲရင်တို့ပဲမြောင်တို့ပဲနောက်ပြီးတော့ကလေးပဲပေါ့နော်ဒီဘိုးပဲဒီနေဆက်ဖက်ဒီနောက်ပြီးရေသကြိုးပခုတ်ကူမြင်းကြံပေါ့နော်ချင်းလွင့်မြစ်ဆုံအဲ့ဒီဒေတာကလည်းဒါအခုထိတွေ့မှုများတဲ့နေရာတစ်ခုဖြစ်နေပါ
အဲ့ဒီတော့ဒီဒေတာဘက်ရဲ့အရေးပါပုံကိုမေးရမှာလဲအမည်မဖော်လိုတဲ့ပညာရှင်တူက
သူတိုင်းနဲ့မကူရသေးချစ်ထားကြတာပေါ့သူကနောက်ပိုင်းမှာစိုင်းသားကြီးကစက်ထဲမှဝင်တဲ့ခါကျတော့အဲ့ဖက်ကလည်းအဓိကစက်သားကြီးထွက်တော့အဲ့ဖက်ကလည်းဇမားများလေးဆရာရှင်းပြရင်ကွန်မြူနစ်ပါတီလက်ထက်ကလည်းဒါချိန်ခံနေရတယ်ပေါ့ဆရာလေးနှစ်၄၀နှစ်50လောက်ကတော့တက်ပေါ်ရရှိတော့ပေါ့အဲ့တော့အခုဒီလိုဖြစ်လာတဲ့ခါကျတော့ဒီနေရာတွေကဖြေခံကြရနေရဖြစ်လာတယ်။အဲ့တော့ community တခုပြန်ကြည့်ရင်တိုက်ပွဲတွေဖြစ်ပြီးဆိုရင်ဂျိုဘူမီရှုအင်ဒီယိုဖြစ်အကုန်ပတ်အဲ့လိုလုပ်ရင်လေမာနီရဲ့ silent community ကအုတ်ထုတ်ကိုဆက်နေတော်လံဖို့နေရာတော့တယ်ဆရာ။ PDF ကိုရိုင်းခတ်ပါတယ်ဆရာ။အဓိကစစ်တပ်ဟာမခင်မတဲ့ဆွေးမိုင်းရောက်တဲ့တော်ဆရာ။မြို့မိုင်းရောအပိကတ်တဲ့မိုင်းရောပြီးတော့လူတွေရဲ့မုန်းတရားကြောင့်သူခံလိုက်ရတာဆရာ
။ဒီနေရာမှာမဟာပြူဟာရရေးပါအောင်ကိုဒေါက်တာမင်းစောဦးက
ဒီစကိုင်းတိုင်းကနေဇက်ကိုထွက်တဲ့ထွက်ပေါက်လည်းရှိတယ်လို့အခြေခံကြရတယ်ပေါ့နော်ဒီမန္တလေးလိုနေရာမျိုးကိုချိန်ချောက်နိုင်တယ်နောက်ပြီးတော့ဒီနောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်လည်းရခိုင်ဘက်ကိုဆွဲဖောက်လို့ရတယ်ချင်းဘက်ကိုဖောက်လို့ရတယ်ဆိုတော့ဒါကရေးပါတဲ့နေရာဖြစ်တယ်အဲ့တော့စကိုင်းတိုင်းလိုဟာမျိုးကိုတစီရေးရငယ်ငယ်စိုးမိုးနိုင်မှုတစုံတရာရှိသွားပြီဆိုလို့ရှိရင်မြန်မာပြည်ရဲ့တခြားအဓိကကျတဲ့နေရာတွေကိုလည်းဒါအလွယ်တကူချိန်ချောက်လို့ရတယ်ပေါ့နောက်ဆက်ကဘက်ကကြည့်ပဲဆိုလို့ရှိရင်တို့ကဒီနေရာတွေကိုဒါခြေကုပ်မရအောင်ဆိုပြီးတို့ကဝင်ရှင်းတဲ့ပုံပဲ
နောက်ပြီးတော့အဓိကဒီလက်နက်ဝင်နိုင်တဲ့နေရာတွေဖျက်တောက်ဖို့ရည်ရွယ်တဲ့သဘောလည်းပါပါတယ်ဒီအနာမသိခင်နဲ့အနာသိမိနောက်ပိုင်းမှာတော့ဒီလက်နက်မောက်ကိုဈေးကွက်ပါလက်နက်က34ပါလောက်တက်သွားတယ
်နောက်ဒီဒေတာရဲ့ထူကြအရေးပါပုံကိုလည်းလုံခြုံရေးရမျိုးဖော်လို့တဲ့ပညာရှင်က
စစ်တပ်ရဲ့ကာကွယ်ရေးစီစဉ်ပရိုဂရမ်ကမကွေးနဲ့စတိုင်းမှာရှိနေတယ်ဆိုတော့အဲ့နေရာတွေကအမီမတန်ဘောနော်ဥပမာဒီအခုလက်ရှိဖြစ်နေရဆိုတော့အဲ့ရလမ်းကြီးရ 70% 80% ဟာဒီဒေသတွေပေါ့လေအဲ့ဒါဘာနဲ့တော့ဒီလဲဆိုတော့2019နဲ့20မှာအီအီလက်ထက်မှာစစ်တွေရောင်းကောင်းလာမှာအီစီထားသူပြန်ဖြစ်သွားရဲ့ဆရာအဲ့လိုစီထားသူဖြစ်တဲ့အတွက်အစိုးရအတွက်မြေပြင်စစ်တွေလာညောင်းတာအဆင်မပြေတော့ဘူးဆရာဒါကြောင့်ပူ supply ပို့တာတက်ပို့တာအကုန်တက်ပါတယ်ဒါဆိုမီးရတော့ခုရှိရလေဒါကပို့လို့ရလားလေဒါမှလည်း MI35 ပါတက်ပါလားဘာလို့ဒီကောင်ရောလဲဘာလို့တုံးမရအောင
်ရှေ့မှာဆက်ဖြစ်လာနေတာကိုမေးရမှာဒေါက်တာမင်းစောက
ဒီထိတွေ့မှုတွေကတော့ဆက်ဖြစ်နိုင်တယ်တချို့နေရာတွေဆိုလို့ရှိရင်ဘာကြောင့်လဲဆိုတော့အခုနောက်ဆက်ကတက်တည်ရှင်းတဲ့အခါမှာလဲအေရီးယားကျဲတော့ရှင်းမိတဲ့နေရာတွေမှာဒီအတအထိုင်တွေမထားနိုင်တဲ့အခါမှာတချို့နေရာတွေမှာအချက်ပြန်ဖြစ်တဲ့ဟာမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့နော်အဲနောက်ပိုင်းမှာအခုအဲ့ဒီနေရာတွေရောက်သူတို့ကဘာလုပ်လာလဲဆိုတော့တချို့ပြည်သူစစ်တီဖွဲ့စည်းတာတွေလုပ်လာတယ်အဲ့ဒီရှင်းပြီးတဲ့နေရာတွေမှာပြည်သူစစ်တီကိုအထိုင်ချတဲ့ဟာမျိုးတွေလုပ်လာတယ်ပေါ့နော်အီရတ်အာဖဂန်နစ္စတန်မှာလည်းဒီလို strategy တွေကို American တို့ဘာလို့ကအဲလုပ်ဖူးတာတွေရှိပါတယ်အဲဒါပေမဲ့ဟိုမဟာဗျူဟာရနီးဗျူဟာရတူပေမဲ့တချို့အလုံကြီးလောက်ခံနေမှာတော့ကွဲတယ်ပေါ့နော်အခုမြန်မာတပ်မတော်မှာတချို့ဟာတွေကြလို့ရှိရင်အဲတွားပြီးဝင်တဲ့အခါမှာဒီဂျွာတွေမှာပစ္စည်းဖျက်ဆီးတာတွေဒီပစ္စည်းတွေယူတာတွေပါအဲ့လိုတင်းတွေလည်းတော့ကျွန်တော်တွေ့ရတယ်ပေါ့ဒီ PDF ကခန့်ရှိတဲ့နေရာတွေဆိုလို့ရှိရင်မီးရှို့တာတွေပါတယ်အဲ့ဒါတွေလည်းကျွန်တော်တွေ့ရပါ
တကယ်တော့အခုတိုက်ပွဲတွေကအချိန်ကြိုတွေ့အဆုံးမတက်နိုင်ပဲစူးစူးဝါးဝါဖြစ်ရှင်းမရဖြစ်နေပြီလို့လည်း ICG နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကသုံးသပ်ခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်အခုဆက်လက်ပြီးတော့မြေတွေအကွဲပြီးအိမ်တွေရွှေပြောင်းရတဲ့တီးတိမ်မှုအခြေအနေကိုကြည့်ကြရအောင်ပါရှင်ချင်းပြည်နယ်တီးတိမ်မြို့နယ်ကအလန်ကျေးရွာနဲ့ဖိုင်ဇာရွာနှစ်ရွာဟာအချိန်ကာမဟုတ်မိုးရွာသွန်းမှုကြောင့်မြေတွေကွဲအပ်ပြီးအိမ်တွေပျက်စီးမှုရှိနေတယ်လို့အင်ဂျီ100ကျော်လောက်ပြောင်းရွှေ့ရဖို့ရှိနေပါတယ်။အခုလိုဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
။ပြီးခဲ့တဲ့နိုဝင်ဘာနောက်ဆုံးအပတ်ကမိုးဆက်တိုက်ရွာသွန်းမှုကြောင့်တီးတိမ်မြို့နဲ့မိုင်20ခန့်กว่าဝေးတဲ့ဇိုင်းစားရွာရဲ့ပျက်စီးမှုအခြေအနေတွေကိုတော့ဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတူရင်မူတီးတိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးကန်ကန်းလျံကအခုလိုပြောပါတယ်
။ဖိုင်စားတော့20ပတ်ဝန်းကျင်လောက်ကနေတော့ဆုံးမိုးရော်လေဟို၄လောက်တော့ဆောက်ရော်တယ်လေတာအေးလာပြီလေယူရလေလောက်မှရှိတယ်ဆိုအင်ချီ20ပြက်တယ်ဒါပေမဲ့လုံးဝပျက်စီးသွားတာ၅လုံးပေါ့နော်အိမ်မှာရှိတဲ့ဆန်စီဆောက်ဦးခွက်တာလုံးပျက်စီးသွားတယ်သူတို့လည်းရှိနေမိနေရချဖို့သူတို့တရားလုံးဆွေးနွေးပြီးမှလုပ်မယ်လို့ပြောတာပဲ
ပြီးခဲ့တဲ့လနိုဝင်ဘာတတိယအပတ်ကရွာသွင်းခဲ့လို့တီးတိမ်မြို့နဲ့16မိုင်ခန့်ဝေးတဲ့အန်လန့်ကျေးရွာဟာလည်းမြေအကွဲမှုကြောင့်အင်ဂျီ80ကျော်ပြောင်းရွှေ့ရမယ်လို့ဦးကန်ကန်းလန်ကဆက်ပြောပါတယ
်အန်လန့်ကျေးရွာအရွာလုံးကိုပြောင်းရမယ်တဲ့အင်ဂျီပေါင်းအားလုံးတရားကြောင်းရဲ့အုပ်ချုပ်ရေးမှုရုံးရဲ့ပါဝင်83လုံးတဲ့အားလုံးပြောင်းရွှေ့ရမယ်တဲ့သူတို့အရင်ကတည်းကရွာခေါ်တခုရှိတယ်အဲ့ဒီအောက်နားမှာလို့နေရာချထားတယ်
ဒီလိုမြေအကွဲမှုကြောင့်တွေပေါ်ထွက်လာတာကြောင့်မြေပြိုကျမှုအန္တရာယ်စိုးရိမ်ရတဲ့အတွက်ရွာနဲ့ရွာပြောင်းရွှေ့ရမှာဖြစ်ပါတယ်။အန်လန့်ကျေးရွာသားတဦးကတော့အိမ်ခြေပြောင်းရွှေ့ရမှာအခက်အခဲရှိတယ်လို့ပြောပါတယ်
။သူတို့အိမ်လုံးလိုက်ရှိရတယ်ဆိုတော့အဲ့ဒီမှာဒီပစ္စည်းတွေတဲ့ဖို့ဆယ်ယူဆေးတော်လေးကိုစစ်ခဲမယ်။အိမ်တွေကိုအလုံးလိုက်ဖြူခွဲပြီးတော့မှအိမ်တွေကိုပြောရွှေ့ရမှာဆိုတော့ဒီသားတွေသူပြားတွေရှိရမှာဆိုတော့ရှိပြောင်းစေးကတော်တော်လေးအခက်အခဲရှိမယ်လို့ကျွန်တော်ထင်တယ်။
အလန်ကျေးရွာကအင်ဂျီ20တော့ကလေးမျိုးကိုပြောင်းရွှေ့သွားပြီးတီးတိမ်မျိုးပေါ်ကိုတအိမ်ပြောင်းရွှေ့သွားပြီလို့သူကပြောပါတယ်။အခုလိုအင်ဂျီပျက်စီးပြောင်းရွှေ့ရတဲ့ဖြစ်စဉ်အပေါ်ကူညီထောက်ပံ့နိုင်ရေးမြို့နယ်အာဏာပိုင်တွေကိုတင်ပြထားတယ်လို့တီးတိမ်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးကန်ကန်းလျံကအခုလိုပြောပါတယ်
။ကျွန်တော်တို့ဆင်းရဲတယ်ဆိုတော့အင်ဂျီလုံးပြောင်းမယ်ဆိုတော့အလွန်အနည်းဆုံး30ကျန်းကုန်မှာကိုယ်ရတာဖြစ်ခဲ့မှုရှိတာပေါ့။နိုင်ငံတော်မှာလည်းလို့ဆက်ပြီးအချိန်နည်းနဲ့အကူအညီအဲ့တော့ပြန်ပြရလို့ပြောတာလဲဒီလိုမျိုးအကောင့်စီမှာလေဒါပေမဲ့အခုချိန်နည်းမှာတော့အဲ့တော့မလွယ်ဘူ
းပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကလည်းချင်းပြည်နယ်ဟာခါမြင်းငလင်စခန်းရဲ့အနောက်မြောက်ဘက်10မိုင်ခန့်အကွာဝေးတဲ့ထန်တလန်မြို့ရဲ့အရှေ့မြောက်ဘက်9မိုင်ခန့်အကွာမှာအင်အားရစ်စတာစကေး6အဆင့်ရှိတဲ့အသင့်အတင့်ရှိတဲ့မြေငလင်တစ်ခုလှုပ်ခတ်သွားကြောင်းတိုင်းထွာရရှိခဲ့ပြီးမဲ့အထူးအခိုက်ပျက်စီးမှုတော့မရှိခဲ့ပါဘူးခင်ဗျာ
ကိုကီမောင်ဆိုမိပါရှင်အခုတော့ကမ္ဘာ AIDS နေ့ယောဂပျောက်ကင်းအောင်ကုနိုင်မယ့်အလားအလာကိုကျမတို့ကြည့်ကြရအောင်ပါ HIV ကူးစက်နေသူတွေ AIDS နဲ့ဆက်နွယ်တဲ့ရောဂါတွေကြောင့်သေဆုံးသူတွေကိုထောက်ပံ့အားပေးတဲ့အနေနဲ့နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်HIV ကိုကုသနိုင်ရေးအတွက်ကာလရှည်ကြာစူးစမ်းနေကြပေမဲ့အခုချိန်ထိကုသနိုင်တဲ့ဆေးရှာမတွေ့သေးပါဘူး။ဒီအကြောင်း VOA သတင်းတော့ Laura Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
။ကမ္ဘာတဝန် HIV ရောဂါပိုးကူးစက်နေသူ38သန်းလောက်ရှိပါတယ်။ဒီရောဂါပိုးကိုစတင်ဆန်းသပ်တွေ့ရှိခဲ့တဲ့1984ခုနှစ်ကစလို့ HIV ဒါမှမဟုတ် AIDS နဲ့ဆက်နွယ်တဲ့ရောဂါတွေနဲ့သေဆုံးခဲ့သူ36သန်းအထိရှိလာခဲ့ပါပြီ။နှစ်စဉ်ဒီဇင်ဘာလ1ရက်နေ့တိုင်းမှာကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးတမိုင်းမှာသေဆုံးမှုအများဆုံးဒီကတ်ယောဂကြီးတိုက်ဖျက်နိုင်ရေးအတွက်စင်ကြင်သုံးသပ်ကြလိမ့်ရှိပါတယ်။ဒေါက်တာကလိုအီအော့ကင်ဟာလန်ဒန်မြို့ Queen Mary တက္ကသိုလ်ကပါမောက္ခတဦးဖြစ်ပြီး HIV ယောဂအကြောင်းကာလရှည်ကြာလေ့လာနေသူတဦးလည်းဖြစ်ပါတယ်။
11 places where treatment is not free.
လက်ရှိကမ္ဘာကြီးရဲ့အခြေအနေကရှိသူနဲ့မရှိသူဆိုပြီးကွဲပြားနေတာပါဒီရောဂါကိုအခမဲ့ကုသခွင့်မရပါဘူးဤပညာကလည်းအရန်ဟောင်းနှွမ်းနေသေးတယ်ပြီးထွက်ဆိုးကျိုးတွေကလည်းများမယ်ဆိုတဲ့နေရာတွေကလူတွေကအခြေအနေသိပ်မကောင်းလာပါဘူးကုသမှုမရရင် HIV ဟာလူအသက်ကိုသေစေနိုင်တဲ့ရောဂါဖြစ်ပါတယ
် HIV ကူးစက်ခံထားရပေမဲ့ထိရောက်တဲ့ကုသမှုရရှိထားသူတွေဟာတခြားလူတွေကိုရောဂါပိုးပြန်မကူးစင်နိုင်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်ကမ္ဘာတဝန် HIV ကူးစက်ခံထားရသူရဲ့50ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထက်ကတိတက်သမ3သန်းဟာကိုယ်ဝန်ရှိလာကြမယ်လို့ခန့်မှန်းကြပါတယ်။ထိရောက်တဲ့ကုသမှုတွေကနေမွေးဖွားလာမဲ့ရင်သွေးငယ်တွေကိုယောဂမကူးစက်အောင်တားဆီးနိုင်တယ်လို့ဆိုပါတယ်။ဒေါက်တာအော့ကင်ဟာကမ္ဘာလုံးဆိုင်ရာ HIV ယောဂပိုးကိုရေရှည်ထိန်းထားနိုင်တဲ့ဆေးပေါ်လာရေးဥဆောင်ကြိုးပမ်းခဲ့သူတူဖြစ်ပြီးနှစ်လတစ်ကြိမ်ထိုးရတဲ့ဆေးတွေပေါ်နေပြီလို့သူကပြောပါတယ
်
ကျမနေတဲ့နေရာမှာဆိုရင် HIV ကူးနေသူတဦးအနေနဲ့တစ်နှစ်ကို6ချိန်ကုသရတာမျိုးရှိနေပြီဖြစ်တာမို့တစ်နှစ်မှာ365ရက်ကုသရတာနဲ့အများကြီးကွာခြားပါတယ်ဒါကြောင့်ဒါဟာထူးခြားပြောင်းလဲလာတဲ့ကုသမှုမျိုးဖြစ်ပါတယ
်အမေရိကန်ကသူ့တေသီတွေကတော့ HIV ယောဂသည်တွေအနေနဲ့ဆေးတောက်ဆရာမလို့ပဲယောဂပိုးကိုကိုခံအားတက်တက်နဲ့ခုခံနိုင်တဲ့နည်းတွေကိုလေ့လာပြီးကုသနိုင်မယ့်နည်းလမ်းကိုရှာနေကြပါတယ်Boston မြို့ကဒေါက်တာ Bruce Walker ဟာ HIV ဝေဒနာရှင်တွေကိုနှစ်ပေါင်း40လောက်လေ့လာနေတဲ့သိပ္ပံပညာရှင်ဆရာဝန်တူဖြစ်ပါတယ်။
Set us off in the direction of trying to understand
ကျွန်တော်တွေက HIV ကိုသူတို့ကိုခံအားနဲ့တင်တားဆီးနိုင်တာကိုတွေ့ရပါတယ်။ဒါကြောင့်အဲ့ဒီလိုဘာကြောင့်ဖြစ်ကြလဲဆိုတဲ့ဘက်ကိုဦးတည်ပြီးတော့ကျွန်တော်တို့သုတေသနလုပ်ဖို့ဖြစ်လာခဲ့ပါတယ်
။ Lauren Wellingbach ဟာအဲ့ဒီလိုဖြစ်နေတဲ့ဝေဒနာရှင်တူပါ1992ခုနှစ်မှာသူမမှာ HIV ဖြစ်နေကြောင်းစမ်းသပ်တွေ့ရှိခဲ့ပေမဲ့ယောဂလက္ခဏာမပြခဲ့ပါဘူ
းယောဂဖြစ်နေတဲ့29နှစ်တာကာလတခြားလုံးမှာကျွန်မဆေးလုံးဝတောက်ဆရာမလူခဲ့ပါဘူးဒီအတွက်ကျွန်မဝမ်းသာရပါတယ
်ဒေါက်တာဝေါကာနဲ့လကွန်းသုတေသနဌာနကပညာရှင်တွေကတော့ဒီနေ့မှာ HIV ယောဂကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးတွေ့လာမယ်လို့မျှော်လင့်နေကြပါတယ
်develop this kind
ကျွန်တော်တို့မျှော်လင့်ထားတာကတော့ HIV ကူးနေတဲ့သူတွေအနေနဲ့အချို့ယောဂသည်တွေမှာတွေ့ရလို့မျိုးသူတို့မှာဖြစ်နေတဲ့ယောဂပြင်းထန်မှုအမတန်ရော့နေပြီးတော့တခြားသူတွေကိုကူးစက်နိုင်လောက်တဲ့ပမာဏမရှိတော့တဲ့အဆင့်ရောက်လာအောင်ဝေဒနာတွေရဲ့ကိုယ်ခံအားကိုထိန်းချောင်ပြုပင်ပေးဖို့ဖြစ်ပါတယ
်ဒါပေမဲ့ဒီလိုကမ္ဘာ AIDS နဲ့ကျင်းပတဲ့အချိန်မှာ HIV ယောဂဟာပျောက်ကွယ်မသွားသေးဘူးဆိုတာကိုအသိပေးနေတယ်လို့ဖြစ်နေပါတယ်အများစုက COVID-19 ဘက်ကိုအာရုံစိုက်နေကြတာကြောင့် HIV စစ်ဆေးမှုတွေရော့ကျလာပြီးစမ်းသပ်မှုတွေလည်းရပ်တန့်ကုန်တာကြောင့် HIV အရေးကျွမ်းကျင်သူတွေနဲ့ဝေဒနာရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ခင်ဗျာ
ကုဆောင်ဝင်လိုက်ပါရှင်မကြာခင်မိနစ်ပိုင်းအတွင်းမှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 တို့ရူ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒီဇင်ဘာလ2ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါမြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
မိုက်ကယ်မာတင်ခင်ဗျာ
ဒီလိုအနုပတိဇီဝပုဂ္ဂိုလ်ဝဲမားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးငုံပြီးပြောရလို့ရတယ်
ဒါကတော့ဘလို့အကြောင်းတွေကပฏิအနုဇီဝစေရင်ပါမှုဖြစ်တာလဲဆိုတာဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဆော့ဆော့ကစပိုင်းဆိုင်ရာချိုးယွင်းမှုရှိတဲ့အတွက်သိခံပါရှင်နောက်ပိုင်းမှာလဲအားကစားကဏ္ဍကိုထုတ်လင်းမှာပါအခုတော့ဥကျော်ဆန်သာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်ရှေမတိုးနောက်မဆုတ်ဖြစ်နေတဲ့မြမအကျက်တဲကိုကြော်လွှားနိုင်ရေးမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လှုပ်ဆောင်နိုင်မှုဟာအကန့်အသတ်တွေရှိနေတယ်လို့ဝါရှင်တန်မြို့တော်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတောင်အာရှရေးရာသုတေသီမိုက်ကယ်မာတင်ကဆိုပါတယ်ဒီတော့လက်ရှိမြမပြဿနာကိုကြော်လွှားလွန်မြောက်စေနိုင်မယ့်အင်အားကဘယ်မှာရှိနေပါသလဲသုတေသီမိုက်ကယ်မာတင်ရဲ့ဥကျော်ဆန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
မိုက်ကယ်မာတင်ခင်ဗျာမြန်မာနိုင်ငံအပါဝင်အစ်တော်အရှာရေးရကိုနှစ်ပေါင်း30လောက်စောင့်ကြည့်လေးလာသုရေသနာပြုခဲ့တဲ့ပညာရှင်တယောက်ကိုအခုလိုဆွေးနွေးမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကအခုမိုက်ကယ်ကိုမေးရမှာပထမဆုံးအကြိမ်ဖြစ်ပေမဲ့လည်းမိုက်ကယ်ရေးတဲ့ဆောင်းပါးတွေကိုကျွန်တော်ပြဖတ်ဖူးတဲ့စာဖတ်ပရိသတ်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တဲ့မေးခွန်းကတော့မြန်မာနိုင်ငံမှာလောလောဆယ်ဖြစ်နေတဲ့ပฏิပက္ခဒီပฏิပက္ခကအင်မတန်ဆိုးရွားပါတယ်နိုင်ငံရေးအဖြစ်ရှင်မတို့နောက်မဆုတ်ဖြစ်နေယူတာမကဘူးဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုရဲ့စာဝတ်နေရေးကျန်းမာရေးပညာရေးအဖက်ဖက်ကဆက်မတန်ဆွေးယုတ်ကြဆင်းနေတဲ့အခြေအနေလည်းဖြစ်ပါတယ်ဆိုတော့ဒီနေရာကနေပြီးတော့ထွက်ပေါက်တစုံတရာရရှိမယ့်အခြေအနေမိုက်ကယ်ဘယ်လိုသုံးသပ်မိပါလဲမကြခင်အချိန်တွင်းမှာဒါမျိုးတွေမြင်လာရလိမ့်မယ်လို့များထင်မိပါသလားခင်ဗျာအခုပထမဆုံးပြောပြပါရ
Well, sadly, I would say at this time there are not any indications that I see of a cessation of the violence of the fighting.
ဒီချိန်မှာတော့မဖြစ်သေးဘူးလို့ပဲဝန်내စွာပြောရပါလိမ့်မယ်။စစ်ကောင်စီအနေနဲ့ထိုးစစ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆန္ဒရှိတာတွေ့ရပါတယ်။စစ်သားဟောင်းတွေကိုတောင်ပြန်ပြီးတာဝန်ထမ်းဆောင်ဖို့ခေါ်နေတာတွေလည်းရှိပါတယ်။ဆိုတော့ကတွစ်ဆုံဆွေးနွေးရေးလမ်းဖွင့်ထားတာမတွေ့ရသေးပါဘူး။
ဟုတ်ကဲ့ဒီလိုနဲ့ဆယ်လကျော်လာခဲ့ပါပြီအတိုက်ခံဘက်ကတော့ PDF တွေ EAO တချို့ကလည်းပဲအရှင်းမြင့်ပြီးတော့တိုက်နေရတာတွေ့ရပါတယ်သူစေကိုစေတိုက်တဲ့တိုက်ပွဲလို့ဆိုကြပါစို့ခင်ဗျာပြည်သူလူထုစီးရဲမှုကလည်းပဲအင်မတန်ဆူဆူဝါးဝါးဖြစ်နေပါပြီဒီချိန်မှာနိုင်ငံတကာအတိုင်းအတာကလည်းပဲပြည်သူတွေရဲ့အမြင်တိုင်းပြောရင်ပေါ့လေလေသံပဲပြစ်နေကြတယ်ထိတိယောက်ဘာမှလုပ်မပေးဘူးလို့ဆိုနေကြပါတယ်ဘယ်လိုသဘောရပါလဲခင်ဗျာ
What I've seen the last couple of weeks is Former U.S. Ambassador Richardson went to Myanmar.
American Thamahong Richardson do, Japan nga Sasakawa do, Maja kin nga be twa yauk khe bi me, Myanmar ajat de pye le me kaisa ma cha ya de ba bu. Tayauk ASEAN swe ni pwe ha, sit kaung si ko ma phei phe chin ba twa ba de. Chano cha mi de law, sit kaung si a ni ne, sit sat swe ni ye lat ma khan ne kaisa, tayauk bak ga ator katikao phit ni de lo so ba de.တကယ်တော့စစ်တပ်ဘက်ကလည်းအကြအဆုံးတွေအများကြီးရှိတာပါဒီလိုအခြေအနေမျိုးမှာသူတို့ဟာသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်နိုင်ပါတယ်ယာယီအပြစ်ခတ်ရစရစ်တရအတွက်ဆွေးနွေးညှိနှိုင်းကြမလားဒီလိုသာဆိုရင်တိုက်ပွဲတွေတစုံတရာအရှင်ရော့သွားလိမ့်မယ်လို့ထင်ပါတယ
်ဆိုတော့အဲ့ဒီအဆင့်ကိုရောက်ဖို့အတွက်ကောနိုင်ငံတကာအသိုင်းအဝိုင်းနဲ့တွန်းတွန်းတိုက်တိုက်လုပ်ပေးဖို့မလိုပေဘူးလားခင်ဗျာဒီအတွက်လည်းစိတ်ပြီးတွန်းတွန်းတိုက်တိုက်မရှိလာဘူးတချို့ကသုံးသပ်ကြရဲမြန်မာနိုင်ငံဟာဒီနိုင်ငံတကာအစိုင်းဝိုင်းအတွက်နိုင်ငံရေးအရင်းအနှီးစိုက်ထုတ်ပြီးတော့တွန်းအားပေးရလောက်အရေးမပါတဲ့အခြေအနေများရှိနေသလားဥပမာပြောရင်အမေရိကန်အတွက်ဆိုတော့လူရှယ်ဆင်သွားတယ်သူတို့အမေရိကန်နိုင်ငံသားသတင်းသမားကိုပြန်ခေါ်ထုတ်သွားတယ်ဒါအပြင်ဘာမှရှိတူလာတာမတွေ့ရဘူး
Well but bear in mind, there was a statement last week by the United States and six other governments calling for the international community to stop providing weapons.
ဒီကရဲ့ဘက်ကပဲအမေရိကန်နဲ့တခြားနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်မပို့ဖို့ကြေညာချက်ထုတ်ပြန်ခဲ့တာကိုကြည့်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ဖို့လိုလားတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့သိတဲ့အတိုင်းပါပဲ။တက်မတော်ရောတိုင်းရင်းသားလက်နက်ကင်တွေပါအသေးစားလက်နက်တွေကိုကိုယ်တိုင်ထုတ်လုပ်နိုင်ကြတာပါ။ဘာပဲပြောပြောအမေရိကန်အနေနဲ့ကတော့တိုက်ပွဲတွေရပ်တန့်စေချင်တာပါပဲ။အမေရိကန်လွှတ်တော်ကလည်းမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းနဲ့တခြားဆောင်ရွက်ချက်တွေပုံမှန်ထိန်းချုပ်ဖို့အဆိုပြုတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေကတန်းစီစောင့်နေရတော့မှအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှတခြားပိုအရေးကြီးတဲ့ကိစ္စတွေရှိနေပါတယ်။နောက်နှစ်လောက်ကြမှဒီမြန်မာဥပဒေကိုအလှည့်ပေးနိုင်မယ်ထင်ပါတယ်။ဒါပေမဲ့ပိုကြီးတဲ့ပြဿနာကတော့မြန်မာစစ်ကောင်စီအပေါ်ပုံမှန်ဖိအားပေးတဲ့ကိစ္စကိုအရေးပါတဲ့နိုင်ငံကြီးတွေကခုခံနေကြတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်မကြာသေးခင်ဆောင်းပါးတဘူဖတ်ရတာကအိန္ဒိယလဲစစ်ကောင်စီနဲ့သာပုံမူတင့်မြတ်ချင်တယ်ဆိုတာတွေ့ရတာပါပဲအလားတူပဲဂျပန်စင်ကာပူထိုင်းတို့စီကလည်းထိရောက်တဲ့ဖိအားတွေလာစရာမရှိပါဘူးဆိုတော့အမေရိကန်ဘက်ကဖိအားပေးရမယ်ဆိုတာကျွန်တော်သဘောတူပါတယ်သမရဘိုင်ဒန်ဟာလွတ်တော်ကိုမဆောင်ဘဲလုံနိုင်တာပိုလုတ်ဖို့လိုအပ်ပါလိမ့်မယ်ဒီအတိုင်းပါပဲကျွန်တော်ပြောခဲ့တဲ့တခြားနိုင်ငံတွေကလည်းမင်းအွန်လိုင်းနဲ့သူ့အပေါ်ထောက်ခံသူတွေကိုပုံမှန်ပြစ်မှတ်ထားအရေးယူဖို့နဲ့အခုလုံနေတဲ့လမ်းကြောင်းဟာမြန်မာပြည်သူတွေရဲ့ဒုက္ခကိုတက်ဆိုးရှည်စေတယ်ဆိုတာသဘောပေါက်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဆိုင်အဝိုင်းမှာသဘောထားတွေပုံမှန်ပြီးတော့ကွဲပြားနေကြတယ်ဆိုတော့ဒီလိုသဘောထားကွဲပြားမှုဟာမြန်မာနိုင်ငံစစ်ကောင်စီအတွက်အကျိုးရှိစေတော့ဗောသူတို့ဖိဖိစီစီတိုက်တွန်းတွန်းအားပေးတာတွေမလာဘူးဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်သာအကျိုးရှိတာမဟုတ်ဘဲနဲ့တစ်ဖက်မှာကြည့်မယ်ဆိုရင်အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေကလည်းပဲစစ်ကောင်စီနဲ့ပုံမနီးစပ်တဲ့ရုရှားတရုတ်လိုနိုင်ငံမျိုးတွေနဲ့ထိတိုက်တွေ့ရမှာကိုကြောက်နေရဆိုတဲ့သဘောထားခင်ဗျအဲ့လိုပြောလို့ရမလားဤတော့
I wouldn't necessarily put it in terms of being afraid it's a matter of diplomacy and we're
ကြောက်တယ်ဆိုတဲ့စကားကိုတော့ကျွန်တော်မသုံးလို့ပါဘူးဒါဟာဒီပလိုမေစီလို့ပဲဆိုချင်ပါတယ်ဖိအားပို့ပေးတာကအပြုသဘောရလတ်တွေထွက်ပေါ်မလားတိုးတိုးတိတ်တိတ်နားချတာကပိုကောင်းမလားလဲစဉ်းစားသုံးသပ်စရာပါဥပမာကုလသမဂ္ဂမှာဘယ်သူကိုအတိမတ်ပြုမလဲအစားမထိုးပဲလက်ရှိတာမတ်ကိုတစုံတရာအတိုင်းတာနဲ့ဆက်ထားမဲ့ကိစ္စမျိုးမှာသဘောတူညီမှုရရှိနိုင်တဲ့ဟာတွေရှိပါတယ်ဆိုတော့အပြည့်အဝကျေနပ်စရာမရှိပေမဲ့နိုင်ငံတကာအတိုင်းဝိုင်းအကြမ်းမှာသဘောတူညီမှုရနိုင်တဲ့နယ်ပယ်တချို့တော့ရှိပါတယ်လောလောဆယ်တော့ပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကပိုဆိုးနေပါတယ်အိမ်နီးချင်းနိုင်ငံတွေကိုအများအပြားထွက်ပြေးတိမ်းရှောင်နေကြပါတယ်ဒါဟာပိုပြီးအလေးထားရမယ့်ပြဿနာပါနိုင်ငံတကာဘက်ကဒီနေရာမှာလစ်ဟာမှုတွေရှိပါတယ်အာယုံစူးစိုက်မှုမရှိဘူးလို့ထင်ပါတယ်
နောက်တစ်ခုကကျွန်တော်အမှတ်မမှားဘူးဆိုရင်ပေါ့လေခင်ဗျားရေးတဲ့ဆောင်းပါးတစ်ပုဒ်အဲ့ဒီနာမည်က Rethinking US Policy in Myanmar ဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒကိုပြန်လည်သုံးသပ်ခြင်းပေါ့လေအဲ့ဒီဆောင်းပါးမှာခင်ဗျားရေးထားတာကိုကျွန်တော်မှတ်မိသောက်ပြောရင်တော့ American အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုစစ်တင်နှန်းတွေပေးသင့်တယ်ဆိုတာမျိုးလဲအကြံပြုထားတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအကြံပြုချက်အခုကောဖြစ်နိုင်သေးတယ်
For my background, I always try to have absolutely everything on the table as a possibility. Now, whether or not at this time the Biden administration or Congress would be willing to provide funding for that or provide such training.
ကျွန်တော်နောက်ကြောင်းအရာဖြစ်နိုင်တဲ့ကိစ္စအလုံးကိုပြစ်ပယ်မထားဘူးဆိုတဲ့သဘောပါလက်ရှိအခြေအနေမှာဘိုင်ဒန်အစိုးရဒါမှမဟုတ်ကွန်ဂရက်လွှတ်တော်အနေနဲ့ရံမုံငွေထောက်ပံ့မလားလေ့ကျင့်သင်တန်းပေးမလားမပေးဘူးလားဆိုတာကတော့သူတို့ကဆုံးဖြတ်ရမှာဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေအနေနဲ့လည်းသူတို့နီးသူတို့ဟန်နဲ့ရရှိနေကြပါတယ်ဘိုင်ဒန်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့ကတော့မကြသေးခင်ကပဲအာဖဂန်နစ္စတန်နိုင်ငံကဆုတ်ခွာခဲ့တဲ့အတွေ့အကြုံအရနောက်ထပ်ပြိပကတစ်ခုမှာနောက်ထပ်တနေရာရာမှာပါဝင်ပတ်သက်ဖို့မသင့်ဘူးဆိုတာ အထူးနားလည်သဘောပေါက်သွားကြပြီလို့ထင်ပါတယ်။အထူးသဖြင့်စီရေးအရာဝင်ရောက်ဆွတ်ဖက်ရေးကိစ္စကိုဆိုလိုတာပါ
။ညီကုန်းချောရရင်တော့လောလောဆယ်မှာရှင်တွန်းနောက်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေစုကထွက်ပေါက်ရရှိဖို့အတွက်ရုံထွက်နိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုစိတ်အားကိုးမရဘူးဆိုတဲ့သဘောမျိုးပေါ့နော
်။ As that article and in other articles I've written recently say, you know, at this point, I think the greatest dynamic that's going on is internal. And on the one side, you have a military
that appears to be unwilling to negotiate. ဟုတ်ပါတယ်။အဲဒီဆောင်ပါနဲ့ကျွန်တော်မကြာသေးခင်ကရေးလိုက်တဲ့နောက်ဆောင်ပါအရာတော့အခုအနေထားမှာအရေးကြီးဆုံးမောင်းနှင်အားကတော့ပြည်တွင်းအခြေအနေပဲဖြစ်ပါတယ်။တစ်ဖက်မှာစစ်ဆက်ဆွေးနွေးရေးကိုလိုလားဟန်မရှိတဲ့စစ်တပ်ရခင်အစိုးရအရာရှိတွေကိုဆက်လက်ဖမ်းဆီးနေတယ်အခုဒေါအောင်ဆန်းစုကြည်စီရင်ချက်ကိုရွှေ့ဆိုင်တယ်ဒါကျွန်တော်အမြင်မှာဘာမှမထူပါဘူးအခြားတစ်ဖက်မှာတော့နည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပေမဲ့တိုင်းရင်းသားလက်နက်ကင်အင်အားစု20ကျော်မှာတချို့ကတော့တကယ်ကိုတိတိယောက်ယောက်ရှိပါတယ်အလားတူပါပဲတချို့ဒေသတွေက PDF တွေကလည်းလောက်လောက်လာလာဖြစ်လာပါတယ်ဆိုတော့ဒီအင်အားစုတွေပေါင်းပြီးတပ်မတော်ရဲ့အနေအထားကိုပြောင်းလဲလာစေနိုင်ပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့စိတ်ဆက်မလားခြေမုံခံမလားဆိုတာစဉ်းစားရမယ့်အခြေအနေစိုက်လာနိုင်ပါတယ်ဒါဟာကျွန်တော်အနေနဲ့ wishful thinking ဖြစ်ချင်တာတွေကိုတွေးပြီးပြောနေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးနဲ့တွေ့ဘူးပါတယ်တစ်ဖွဲ့နဲ့တစ်ဖွဲ့လက်တွဲပြီးတပေါင်းတည်းဖြစ်ဖို့ခက်ပါတယ်ဒါပေမဲ့စစ်တပ်ဘက်ကပြန်စဉ်းစားရမယ့်ကိန်းစိုက်တဲ့အထိလက်တွဲနိုင်ကြမယ်ဆိုရင်တော့ပြောခဲ့သလိုဖြစ်လာနိုင်ပါတယ်လို့မဟုတ်ရင်တော့လောလောဆယ်ထွက်ပေါက်မမြင်မိပါဘူ
းဥကြံစံတာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင် CSIS ကအရှိတောင်အာရှရေးရာသူတေတီမိုက်ကယ်မာတင်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီပရိအနုဇီဝစေရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာဘလို့အကြောင်းရင်းနေကြမှာလဲဒီပတိအနုဇီဝစေးရင်ပါမှုဖြစ်တာကဘာလဲဆိုတာနဲ့ပတ်သက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြမှာပါရှင
်ဘာပေါ်မှာပတိအနုဇီဝစေးဝါတွေကိုစေးရင်ပါမှုဖြစ်ပြီးစေးမတုံးမှုဖြစ်ပေါ်တဲ့ပြဿနာဟာတဖြည်းဖြည်းကြီးထွားလာနေတာပါပရိနုဇီဝစေဝါတွေစီးရင်ပေါင်းမှုဖြစ်ရခြင်းရဲ့အကြောင်းရင်းတွေထဲမှာပရိနုဇီဝစေဝါတွေကိုလဲမှားစွာအသုံးပြုခြင်းကလည်းအကြောင်းတစ်ခုဖြစ်ပါဝင်လျက်ရှိတယ်လို့ကျမရဲ့သတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါရစေ
။ဘာကြောင့်ဖြစ်တယ်လဲတော့ဆိုရင်အဓိကအကြောင်းရင်းကိုပြောလို့ရှိရင်တော့အဲ့ဒီစေတွေကိုအနုပတိဇီဝပုံကိုဝဲမှားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးလုံးပြီးပြောရလို့ရတယ်။ဘလို့လဲဝဲမှားတာတုံးလဲဆိုတော့ပြန်လေ့လာလို့ရှိရင်ခက်ပြီးခွဲလို့ရတယ်အဲ့ကြတော့ဒီပထမအဆုံးပြောတာကျွန်တော်တို့ကစိတ်ပြသွားတဲ့အတိုင်းပဲပဋိဇီဝဒီဆေးတွေကိုပဋိအနုဇီဝဆေးဝါးတွေကိုအလွန်အကျွံသုံးတာတွေနော်ဘာကြောင့်အလွန်အကျွံသုံးတယ်လဲဆိုတာဘလို့အဖက်နဲ့သုံးနေကြတာကြောင့်အလွန်အကျွံလို့ဖြစ်သွားတာနော်ဘလို့အဖက်နဲ့သုံးနေကြတာပေါ့ပဋိဇီဝသုံးတဲ့အခါမှာဆိုချင်းဟိုမှာကာဝယ်တဲ့အရင်းနဲ့သုံးတာတွေရှိတယ်ဘလို့အသေးဖက်နဲ့ကာဝယ်ဖို့ဆိုပြီးတော့သုံးတဲ့တာတွေရှိတယ်နောက်တကယူနာတွေကိုယ်တိုင်ကဒီပုဇာစီရီဆီအောင်ရောင်ကတောက်ခိုင်းတဲ့ခါမှာနော်အန်တရာကိုပြည့်အောင်နော်မတောက်ဖဲနဲ့စီကိုကိုဖြတ်ပြစ်တာမစိုးမပုတ်သွားတဲ့ခါကျတော့ဒီစီးတွေကခဏနိုင်ရင်ရှိသွားတယ်နော်ပိုးတွေကခဏနိုင်ရင်ရှိသွားတယ
်ပရိနုဇီဝစီဝါတွေကိုစီးရင်ပေါင်းမှုဖြစ်စေတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့ပရိနုဇီဝစီဝါတွေကိုလူတွေမှာသာမကထရိတ်ဆန်တဲ့အပင်တွေမှာပါအလုံးကြုံသုံးဆွဲနေတာအကြောင်းဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ
်ဒီစီးတွေကိုပဲဗနီယာမာတွေသုံးနေကြတယ်ဆိုတော့လူတွေတင်မှာမဟုတ်ဘူးထရိတ်ဆန်ငွေပြီးကျွန်တော်တို့အိမ်စားသားစားထရိတ်ဆန်တွေပေါ့လေဒါကြောက်ဝက်ငွားငွေပြီးဒီမှာလဲဒီစီးတွေကိုသုံးနေကြတယ်အဲ့တော့စီးသုံးမှုကပူများလာတယ်ဒါပေမဲ့ငားတို့ပစွန်တို့ငွေပြီးလုပ်ငန်းတွေရေလို့ငားငွေပြီးလုပ်ငန်းတွေမှာလဲဒီဥစ္စာစီးတွေသုံးနေကြတယ်ဟုတ်ဥစ္စာစီးအသုံးပြုမှုကအကျေပြတ်မြင်များလာတဲ့ခါကျတော့သူ့ရဲ့ခဏရင်အားရှိဖို့နော် resistance ဖြစ်ဖို့ခွင့်ရည်လေးလည်းပုံများလာတယ်။နောက်တစ်ခါဒါလည်းမကောက်ဘူးတစ်ပင်တွေစိုက်ပျိုးရေးတွေမှာလည်းဒါတွေကိုသုံးလာကြပြီ။ကျွန်တော်တို့တစ်ခါမှမကြားဘူးသေးတဲ့ဒီပေါ်ပေါ့ဥပမာ label ပင် နော်လိမ္မောချမ်းနေမှာတဲ့လိမ္မောတွေကိုမကြောက်အောင်လို့ဆိုပြီးတော့ streptomycin လို့ antibiotic တွေကိုဆေးနဲ့ဖျန်းတာရှိတယ်နော်ကျွန်တော်တို့က tulip ban tulip ban ကျွန်တော်အားလုံးသိပါတယ်ပစ္စဘန်ခေါ်တော့ပဲမနိုင်ဘူးတော့ပစ္စဘန်စိုက်ကြိုးရေးမှာလဲပန်းမစိုက်ကြိုးရေးမှာလဲသူ့အမှားကိုမကြောက်အောင်တစ်ပင်တွေပန်းတွေပို့ပြီးတော့ပွင့်လာအောင်ဆိုပြီးတော့သူ့အမှားကဒီ antibiotic တွေသုံးနေတာဟောနမူနာအပြင်ဘလို့ဆေးတွေပေးရဆိုရင်ပူပိုးသဆေးတွေပေါ့နော်မှုရလည်းရှိတာကိုမှုပိုးတွေကြလည်းရှိတာကြမှုပိုးသဆေးတွေကိုဖျန်းနေရတယ
်ဒီခွေတန်ရှင်းမှုနဲ့ဘဝဉ္ဇဉ်တန်ရှင်းမှုအားနေတာကမ္ဘာရာသီဥတုပြောင်းလဲလာတာနဲ့ပရိအနုဇီဝဆေးဝါးအမျိုးအစားသစ်တွေပေါ်ထွက်ဖို့နှောင့်နှေးကြံကြတာတွေကလည်းပရိအနုဇီဝဆေးဝါးအရင်ပါမှုဖြစ်အောင်တောင်းအဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါရယ
်နော်အဲ့တော့ဒီခွေတန်ရှင်းရင်မကောင်းရင်ဘဝဉ္ဇဉ်တန်ရှင်းရင်မကောင်းရင်လည်းဝင်တယ်နော်ပိုးတော့ဝင်တယ်ဝင်တဲ့အတွက်ကြောင့်ပရိဇီဝကိုတုံးတယ်တုံးတဲ့အတွက်ကြောင့်လုံးညုံတုံးတဲ့အတွက်ကြောင့်ဆေးရင်ပါမှုတွေဖြစ်လာတယ်။နောက်တစ်ခါဒီကျမကြီးတည်တည်ကြောက်ကြုတ်ပေးတဲ့နေရာတွေဆေးရုံဆွန့်လင်းတော့ဆေးရုံဆေးခန်းတွေမှာလည်းမခွဲစိတ်ခန်းတွေရှိရင်ရှိမယ်နော်ဆေးရုံတွေရှိမယ်အဲ့ဒီနေရာတွေမှာလည်းပိုးဆန့်စင်မှုကိုစနစ်တကျမလုပ်ဘူးဆိုလို့ရှိရင်ကိုယ့်စဖို့ဝင်မှာပဲဝင်တဲ့အခါမှာဒီပုဒ်သဆေးတွေကိုတုံးပါဗျာရောတုံးတဲ့အတွက်ကြောင့်တကလုံးညုံနေတုံးဖြစ်လာမယ်သုံးဆဲမှုတွေများလာတဲ့အတွက်ကြောင့်ဒီဆေးရင်ပါမှုပြဿနာလည်းပိုများလာတာဖြစ်တယ်နောက်သူဘလော့တီအောင်ပြောထားရဲဆိုလို့ရှိရင်ကမ္ဘာရာသီဥတုပြောင်းလဲလာခြင်းကလည်းအများကြီးသက်ဆိုင်နေတယ်ကမ္ဘာရာသီဥတုပြောင်းလာတဲ့ခါကျတော့ကမ္ဘာကြီးကပူနွေးလာတယ်အဲ့တော့ကမ္ဘာကြီးရဲ့အပူချိန်တွေသွတ်ဆူသွတ်ဆူမှုတွေအေးမြင့်လာတဲ့ခါမှာအချို့သောပတိရဲ့ပိုးများမူနာအပြင်ပြောရလို့ရှိရင်ရေနဲ့အစားအစာမှတစ်စင်ကူးဆက်တတ်တဲ့ပတိရဲ့ပိုးတွေဥပမာခုနတိုက်ဖက်ပိုးပေါ့နော်တိုက်ဖက်ပိုးလို့ဟောကဝမ်ရှော့ဝမ်ပြည့်စစ်တဲ့ပိုးတွေအဲ့ကောင်တွေကပူပြီးတော့ပေါ်ပွားလာဘူးပုံများတယ်တခြားရာသီဥတုပြောင်းလဲမှုတော့ပေါ်ပွားလာရင်ဒီကောင်တွေကကူးဆက်မယ်ကူးဆက်လို့ရှိရင်ဖေးယူတော့မယ်အဲ့ဒါတော့ဒီအနုပတိတွေကပိုးဆောင်ဖေးတုံးရတဲ့အခြေအနေပုံများလာတယ်များလာတဲ့အတွက်ကြောင့်ပို့ပြီးတော့ခံနိုင်ရင်ရှိလာပြီနောက်ဆုံးအချက်ကတော့သူတို့ပြောတာကဒီနီးပတိတွေကအဆေးတွေကတော့ resistant ကတော့ပေါ်နေမှာပဲနော်ကြာလာလို့ရှိရင်ဘယ်ဆေးမင်းဆိုကြာလာစီနဲ့အများအဆေးတွေကခဏခဏတုံးတဲ့ခါကျတော့ resistant ပေါ်လာတယ်အဲ့ဒီပေါ်လာကိုလိုက်မိအောင်အိပ်ပညာရှင်တွေကနောက်ထပ်ပတိအနုဇီဝပုသက်ဆေးတွေတီထွင်မှုတွေလုပ်နေရတယ်။အတီထွင်မှုတွေကိုလုပ်နိုင်တော့အချိန်မရောအလင်းမရောမလုပ်နိုင်တော့ဘူးဆိုလို့ချင်းနဲလာမယ်ဆိုလို့ချင်းဆေးအစ်စ်မလာဘူး။ဆေးအစ်စ်မလာတော့ဒီဆေးအဟောင်းတွေကိုပဲနော်ဒီဆေးကားကြီးပဲဆရာဆေးကြီးပဲထက်ကသုံးနဲ့အထက်ကသုံးလေ resistant တွေခုကနိုင်ခိုင်ပိုးပိုပြီးများလာခြင်းဖြစ်ပါလေတဲ့နော်
။ကဘာပေါ်မှာပတိအနုဇီဝဆေးရင်မှောင်မှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာကြောင့်ပရိအနုဇီဝဆေးရင်ပါမှုဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုချောင်ချင်နိုင်ဖို့အတွက်သတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ညသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ ဆက်လက်ပြီးတော့အာကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့အာကစားကဏ္ဍမှာ2021တနှစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုမက်ဆီရရှိသွားတာအပါအဝင်ဘရာဇီးတိုက်စစ်မှုနေမှာခြေချင်းဝတ်ဒဏ်ရာကြောင့်ဘောလုံးပွဲတွေကဘလောက်အထိနားရမလဲစတာတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
်ဒီနေ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုအာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်ဒါဟာမက်ဆီအတွက်တော့ဘယ်လွန်ဒေါ်လို့ခေါ်တဲ့ရွှေဘောလုံးစုကို9ကြိမ်မြောက်ရရှိပြီးတော့အများဆုံး3ကြိမ်ထပ်တင်လိုက်တာဖြစ်ပါတယ်ဒီနေ့မှာမက်ဆီကစုစုပေါင်းရမှတ်633မှတ်နဲ့ပထမရခဲ့ပြီး
ဘိုင်မြူနစ်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီက980နဲ့ဒုတိယအီတလီနဲ့ချယ်ဆီကွန်းရဲ့ကစားသမားဂျော်ဂျင်ဟိုက460နဲ့တတိယရပါတယ်မက်ဆီကတော့အခုတစ်ကြိမ်သူဒီစုထက်ရတာဟာအာဂျင်တီးနားအသင်းနဲ့ဒူကိုပါအမေရိကဖလားကိုအနိုင်ရခဲ့တာကအဓိကကြတယ်လို့ပြောပါတယ
် Bueno no sé si superará o no siempre hay alguien que rompe los récords no y para eso están
ကျွန်တော်ပြောခဲ့သလိုကျွန်တော်အနေနဲ့ဘာစီလိုနာနဲ့လည်းကောင်းကောင်းကစားနိုင်ခဲ့တယ်ကျွန်တော်တို့ချန်ပီယံလိဂ်တို့လာလီဂါတို့တော့ရအောင်မလုပ်နိုင်ခဲ့ပါဘူးဒါပေမဲ့ကိုပါဒယ်ရီနဲ့ကိုပါအမေရိကဖလားတွေကိုရခဲ့ပါတယ်ရေဝရအဖြစ်ပြောရရင်တော့ကိုပါအမေရိကဖလားကကျွန်တော်ကိုဒီစုရစေခဲ့တာပါကျွန်တော်အနေနဲ့ပဲရစ်မှာကစားရတာဂုဏ်ယူပါတယ်ကျွန်တော်အနေနဲ့ဒီစုကိုဘာစီလိုနာနဲ့ရခဲ့ပြီးဖြစ်သလိုပဲရစ်မြို့မှာနောက်အသင်းတစ်ခုနဲ့လည်းရလိုက်တဲ့အတွက်ဒါကအရန်ထူကြပြီးအဲ့ဒီအတွက်ဂုဏ်ယူပါတယ်ကျွန်တော်ရဲ့အသင်းဟောင်းဘာစီလိုနာအသင်းကကစားဘော်တွေနဲ့ PSG ကကစားဘော်တွေကိုကျေးဇူးတင်ပါတယ်ဒါပေမဲ့အာဂျင်တီးနားအသင်းကနီးပြားတွေနဲ့ကစားသမားတွေကိုအထူးကျေးဇူးတင်ပါတယ်ဒီစုကိုအချင်းချင်းရဘူးပေမဲ့ကျွန်တော်အနေနဲ့တစ်ခုခုလိုနေတယ်လို့ခံစားရပါတယ်ဒါပေမဲ့ဒီတစ်ချိန်တော့ပြောင်းမြန်ပါနေပေါင်းများစွာအာဂျင်တီးနားအသင်းနဲ့လွဲချော်ခဲ့ပြီးတဲ့နောက်နောက်ဆုံးတော့ကျွန်တော်တို့ရလိုက်ပါပြီ
ဒီနေ့မှာဘိုင်ယန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကတော့အကောင်းဆုံးရှည်တန်းစုကိုရခဲ့ပြီးအကောင်းဆုံးဂိုးသမားစုကိုတော့အီလီဂိုးသမားဒေါ်နာရူမာအကောင်းဆုံးလူငယ်ကစားသမားစုကိုတော့ဘာစီလိုနာအသင်းကဖက်ဒရီကရသွားခဲ့ပါတယ်မြို့သမီးဘက်မှာတော့ဒီနေ့တာအကောင်းဆုံးဘောလုံးသမားစုကိုအခုနှစ်အတွင်းဘာစီလိုနာနဲ့စပိန်အမျိုးသမီးအသင်းမှာခြေစွမ်းပြနေတဲ့အလက်ဆေးယာဘိုတဲလစ်ကရသွားခဲ့ပါတယ်မနေ့တုန်းကတော့ကမ္ဘာတစ်ဝှမ်းမှာကိုဗစ်ကပ်ရောဂါကြောင့်ဘောလုံးပွဲတွေကိုပုံမှန်ကျင်းပနိုင်ခြင်းမရှိတဲ့အတွက်ဘယ်လန်ဒေါစုကိုမချီးမြှင့်နိုင်ခဲ့ပါဘူး။အဲဒီအတွက်ကြောင့်မိုင်အန်သင်းကိုယူရိုပါချန်ပီယံလိဖလားရအောင်ဆွမ်းဆောင်ပေးတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ပိုလန်တိုက်စစ်မှူးရောဘတ်လေဗန်ဒေါစကီဟာဒီစုနဲ့လွဲခဲ့ရပြီးဒီနေ့မှလည်းမက်ဆီကကိုပါဖလားကိုဘူးဆွဲခဲ့တာကြောင့်လေဗန်ဒေါစကီထက်နာတဖျားသာသွားခဲ့တာပါ။ဒါပေမဲ့မက်ဆီကတော့လေဗန်ဒေါစကီဟာရှေ့ဘောလုံးစုကိုမနစ်ကတကယ်ကိုထိုက်ထိုက်တန်တန်ရတဲ့တဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Sí, creo que sí, como lo dije ahí arriba, creo que más allá de que creo que tuve un buen año en el Barcelona.
ဒီစဉ်ကိုချိုးနိုင်မလားဆိုတာတော့ကျွန်တော်မသိပါဘူး။ဒါပေမဲ့တယောက်မဟုတ်တယောက်ကတော့စဉ်ကြီးနေချိုးနေကြတာပါ။ဒါပေမဲ့ဒီစဉ်ကြီးတင်လိုက်နိုင်တဲ့အတွက်ကျွန်တော်သဘောကျမိပါတယ်။ Lewandowski နဲ့ဆာလာရူနဲ့ပတ်သက်ပြီးပြောရရင်တော့ဘောလုံးသမားတယောက်အနေနဲ့နှစ်တိုင်းအခွင့်အရေးရှိပါတယ်။သူတို့နှစ်ယောက်စလုံးနှစ်ပေါင်းများစွာအကောင်းကစားနိုင်ခဲ့ပြီးသူတို့ဟာအကောင်းဆုံးနေထဲမှာပါပါတယ်။ဒါကြောင့်ရှေ့လာမယ့်နှစ်တွေမှာလည်းဒီစုအတွက်သူတို့ပါလာမှာပါ။ကျွန်တော်အနေနဲ့လေဗန်ဒေါစကီကိုပြောချင်တာကတော့ဒီစုအတွက်သူနဲ့ကျွန်တော်ပြန်ရတာဂုဏ်ယူပါတယ်။ခမားဒီဗလန်ဒေါစုနဲ့ထိုက်တန်ပါတယ်။မနစ်ကခမားကအကောင်းဆုံးဆိုတာအားလုံးကသဘောတူကြပါတယ်။ပြင်းထန်ဘောလုံးမဂ္ဂဇင်းအနေနဲ့ခမည်းရတဲ့ဒီစုကိုခမည်းကိုချီးမြှင့်သင့်ပြီးရသင့်ပြီလို့ထင်ပါတယ်ပြင်းထန်ဘောလုံးမဂ္ဂဇင်းအနေနဲ့လည်းသိသင့်ပါတယ်မနေ့ကတော့ခမည်းဒီစုကိုတကယ်ထိုက်ထိုက်တန်တန်ရသင့်တဲ့သူပါဒါပေမဲ့ကာယောဂါကြောင့်မဖြစ်နိုင်ခဲ့ပေမဲ့ခမည်းတကယ်ရသင့်ပါတယ်ဗျာ
မက်ဆီယာဘယ်လွန်ဒေါ်စုကို2009 2010 2011 20122015 2019နဲ့အခုနှစ်2021တွေမှာ9ချိန်မြောက်ရရှိပြီးတော့အများဆုံးစံချိန်တင်လိုက်တာပါလက်ရှိ Manchester United အသင်းရဲ့တိုက်စစ်မှု Cristiano Ronaldo ကတော့2008 2013 2014 2016နဲ့2019မှာ5ချိန်နဲ့ဒုတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာကောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကမ္ဘာဖလားကို၄နှစ်တစ်ကြိမ်ကျင်းပတာအစား၄နှစ်တစ်ကြိမ်ကျင်းပဖို့အဆိုပြုထားတာကိုကန့်ကွက်နေတဲ့သူတွေဟာအပြောင်းလဲလုပ်ဖို့ကြောက်နေတဲ့သူတွေဖြစ်တယ်လို့ဆိုဆွဲလိုက်ပါတယ
် Those who are against are those who are at the top it happens
ဒါကိုစန့်ကျင်နေတဲ့သူတွေဟာဖေးပိုင်းကဖြစ်ပါတယ်။ဒါကကဏ္ဍအသီးသီးမှလည်းပြုပြင်ပြောင်းလဲမှုတွေအပြောင်းအလဲတွေရှိကြပြီးထိပ်ပိုင်းရှိနေတဲ့သူတွေကတော့သူတို့ကထိပ်မှရှိနေတဲ့အတွက်ဘာမှအပြောင်းလဲမလုပ်ချင်ကြပါဘူး။သူတို့အပြောင်းလဲလုပ်ဖို့ကြောက်တာကလည်းတကယ်လို့တစ်ခုခုအပြောင်းလဲလုပ်လိုက်လို့ရှိရင်သူတို့ရဲ့ခေါင်းဆောင်မှုအပိုင်းလဲအန္တရာယ်ရှိလာမှာကိုစိုးရိမ်နေကြတာပါ။ကျွန်တော်အနေနဲ့လည်းနားလည်ပါတယ်
အီဗန်နီနိုကတော့ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပခြင်းအဖြစ်ထိပ်တန်းအသင်းတွေအပြင်တခြားအသင်းတွေလည်းပို့ပြီးတော့အခွင့်အလမ်းတွေရလာစေမှာဖြစ်တယ်လို့ပြောပါရယ်
ဒါပေမဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်နဲ့တောင်အမေရိကဘောလုံးဖွဲ့ချုပ်တွေကတော့ဒီအဆိုပြုချက်ကိုသဘောမတူပဲစန့်ကျင်နေကြတာဖြစ်ပါတယ်ခင်ဗျာ Manchester United အသင်းကတော့ Germany ပြ Ralf Rangnick ကိုယာယီနည်းပြဖြစ်ခန့်လိုက်ပါပြီ Rangnick ကိုအခုနှစ်ဘောလုံးရာသီကုန်ထိယာယီနည်းပြဖြစ်ခန့်လိုက်ကြောင်းမန်ယူသင်းကတနလနေ့မှာတရားဝင်ချိန်ညားပါတယ်မန်ယူသင်းရဲ့ယာယီနည်းပြဖြစ်တန်တန်းကုန်ပြီးတဲ့နောက်မှာတော့သူ့ကိုအသင်းရဲ့ကြံပေးဖြစ်နေနှစ်နှစ်ဆက်လုပ်သွားဖို့သဘောတူထားတယ်ဆိုပြီးတော့မန်ယူသင်းဘက်ကပြောပါတယ် Rangnick ဟာ1980ပြည့်လွန်နှစ်စောပိုင်းကာလတွေထဲကနည်းပြဖြစ်စတင်ခဲ့တာဖြစ်ပြီးတော့Hoffenheim အသင်းကိုတတိယတိုင်းကနေ Bundesliga ကိုရောက်အောင်လုပ်နိုင်ခဲ့သူဖြစ်သလို Schalke နဲ့ RB Leipzig အသင်းတွေကိုလည်း Bundesliga မှာထိန်းသိမ်းအသင်းတွေဖြစ်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ Rosenthal ရှင်မူနေမကတော့ဘောလုံးကစားတာကနေတလားကျော်နှစ်လလောက်နားမှာဖြစ်ပါတယ်။ဒီမှာဟာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြင်သစ်အမှတ်ပြီးပြိုင်ပွဲရဲ့ Saint Etienne နဲ့ပွဲမှာပွဲပြီးကနေချိန်ချင်းမွတ်တန်းရရသွားတာကြောင့်ထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။နေဦးနေရင်ညကသူ့ရဲ့ဒဏ်ရာကိုစမ်းသပ်စစ်ဆေးကြည့်တဲ့အခါမှာနေမဟောင်းလည်းပဲခြေချင်းမို့အယုတ်ထိသွားခဲ့ပြီးတော့သတင်းမှတ်6ဘက်ကနေ10ဘက်လောက်ထိကစားနိုင်မှာမဟုတ်ဘူးလို့ PSG အသင်းကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ VOE မြန်မာပိုင်းရဲ့နည်းနည်းခင်းအစီအစဉ်ကိုလိုင်းဒိုမီတာ32 kHz 9335 9839လိုင်းဒိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုအောင်လွင်ဦးကပြောပြမှာပါရှင
်။အမေရိကန်ပြည်သူမှာပထမဆုံး Omicron COVID positive ကူးစက်မှုကိုကယ်လီဖိုးနီးယားပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။နိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကနေပြန်လာသူတူးမှကူးစက်မှုကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်ထိုနီဖောချီကဗိုလ်ထုနေအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါယောဂကူးစက်ခံရသူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်တဲ့အကြောင်းနဲ့တည်ထောင်ခွဲထားပြီးနောက်ထပ်ဆန်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိုမီကရန်ပိုးစစ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်ဆန်းသပ်စစ်ဆေးမှုတွေတွန်းမြင့်မဲ့စီစဉ်နေကိုအမေရိကန်ဆွေရကပြင်ဆင်နေတဲ့အကြောင်းဒင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲယောဂကိုပိုးသိကူးစက်မှုကိုအတည်ပြုခဲ့တာလည်းဖြစ်ပါတယ်။အနာဂတ်ကမ္ဘာကြီးမှာကာယောဂကာဝယ်တားဆီးထိန်းချုပ်ရေးအတွက်နှစ်နှစ်ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တည်းရဲ့ရေးဆွဲရေးလုပ်ငန်းစဉ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပို့ထုနေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစည်းအဝေးကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။Omicron COVID positive ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအတူတကွကဘာကြီးလို့အဓိပ္ပာယ်ရတဲ့ The War Together အစီအစဉ်ကို WHO ကစတင်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်စစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်။ February 1ရက်နေ့ဆင်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တရီပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုယ်ဦးပါဝင်တဲ့ကော်မတီမှဆွေးနွေးရမှာလက်တလောအဆုံးအဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းကော်မတီရဲ့ဥက္ကဋ္ဌကုလသမဂ္ဂဆရာဆွေဒင်တမ်မကြီးအန်နာကာရင်အန်နစတောင်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကပဲတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတင်ပြသွားတာပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာထလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်။
This program has come to you from the Voice of America, Washington.